အင်ဒိုနီးရှားနိုင်ငံကလူဦးရေထူထပ်လာတဲ့ဂျာဗာကျွန်းမှာပြင်းအား 6.8 အဆင့်ရှိတဲ့ငလျင်စောက်ကြံညကလှုပ်သွားတာကြောင့်လူ၄ဦးထက်မနည်းသေဆုံးပြီးတော့၄ဦးဒဏ်ရာရခဲ့တယ်လို့အင်ဂျီနီယာကျော်ပြည်စီတော်တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ငလျင်တံကြောင့်ကြောက်လန့်တကြားထွက်ပြေးရင်းလူသေဆုံးမှုဖြစ်ခဲ့ရတာလို့တဘာဝဘေးအန္တရာယ်ကင်ွယ်ထိန်းချုပ်ရေးဌာနကပြောခွင့်ရသူအော့ဂတ်စ်ဝီဘိုဘိုကပြောပါတယ်။သူတထောင်ကျော်တို့လည်းယာယီစခန်းတွေမှာသွားပြီးတော့ခလုံနေရတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ကျဘာပြည်နယ်အနောက်ပိုင်းနဲ့ဘန်တန်အရက်ကအာကစားရုံတစ်ခုနဲ့ဆေးရုံတွေအပအဝင်အင်ချီအတော်များများအနေနဲ့ထိခိုက်ပျက်စီးသွားခဲ့တာပါ။ကျဘာကျွန်းအနောက်တောင်ဘက်ဘန်တန်ပြည်နယ်ကမ်းလွန်64မိုင်အကွာမှာဗဟိုပြူပြီးတော့တောက်ကြားနေများကငလျင်လှုပ်သွားခဲ့တာလို့အမေရိကန်ဘူမိဗေဒလေ့လာရေးဌာနကပြောပါတယ်။ငလျင်လှုပ်တဲ့ထံကိုမြို့တော်ချက်ကတာကပါခန်းစားရပြီးတော့အဆောက်အဦတချို့3မိနစ်လောက်ကြာအောင်လှုပ်သွားခဲ့တာပါ။လူတွေကြောက်လန့်ကြတဲ့လမ်းမောင်ထွက်ပြေးတာကိုလည်းရှုံ့မြင်တတ်ပုံရိပ်တွေမှာတွေ့ရပါတယ်။ဒီဇင်ဘာလတုန်းကလည်းဒီရက်မှာမီးတောင်လှုပ်ရှားမှုကြောင့်ညအချိန်မှာဆူနာမီရေလိုင်းကြီးတွေပြုတ်တဲ့ပေါ်ပေါက်ခဲ့တဲ့အတွက်လူ၄၀၀ကျော်သေဆုံးခဲ့ရတာပါ။လူဦးရေ160ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာ Ring of Fire လို့ခေါ်တဲ့ Pacific ရေဝန်းဒေသကငလျင်ရေဝန်းပေါ်မှာတည်ရှိတဲ့အတွက်မကြာခဏဆိုသလိုငလျင်တံကိုရင်ဆိုင်ခံစားနေရတာလည်းဖြစ်ပါတယ်။